လာမယ့်တနင်္ဂနွေနေ့မှာကျင်းပတော့မယ့်အထွေထွေရွေးကောက်ပွဲကိုရန်နုံပြည်ပြည်ဆောင်စေဖို့အခက်အခဲတွေရှိနေပေမဲ့လည်းသမ္မတဦးသိန်းစိန်အစိုးရအနေနဲ့အတန်နိုင်ဆုံးတန့်ရှင်းလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်အောင်ကြိုးစားထားတယ်လို့လာစဉ်ရေဒီယိုမင်းခွန်မှပြောဆိုလိုက်ပါတယ်။ဒါအပြင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးစာချုပ်
NCA မှာပါဝင်လက်မှတ်ရေးထိုးဖို့ဂျန်နေတဲ့အဖွဲ့အစည်းတွေနဲ့လည်းလက်မှတ်ထိုးဖို့ဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။အပြည့်စုံကို VOA သတင်းထောက်မတင်ငင်လင်းကပြောပြပါမယ်ရှင်။ဟုတ်ကဲ့ပါရှင်။ဒီမိုကရေစီအတွေ့အကြုံနည်းနဲ့ဒေတာကြောင့်လာမယ့်ရွေးကောက်ပွဲဖြစ်အောင်အတက်နိုင်ဆုံးကြိုးပမ်းထားတယ်လို့ဒီကနေ့လာစဉ်ရေဒီယိုမိန့်ခွန်မှအခုလိုပြောဆိုလိုက်ပါတယ်။ကျွန်တ
你的对亚农界比比人呢越高不出了一个进八步开开面心里了过来见到你呢拿来来看他吧坐到那边见到我说话发现你呢当心了了的越高不会面过年间说进八年不对亚农界就在楼上他家对比比较交流了
ဒါပေမဲ့လည်းအတိုက်အခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဝင်းထိန်ကတော့တမရရဲ့ပြောစကားကိုမယုံကြည်နိုင်ဘူးလို့အခုလိုတုံ့ပြန်လိုက်ပါတယ်
။ဘာကြောင့်လဲဆိုကျွန်တော်အထောက်အထားညားကြီးရှိတယ်။မင်းရဆိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဦးသိန်းစိန်ရဲ့ပြည်မှုဆောင်ရွက်ချက်တွေဟာတမရလုပ်ငန်းရောပါတီဥက္ကဋ္ဌလုပ်ငန်းရောရောတဲ့တရားမလို့အဲ့ဒီပြည်စင်နေမှုဒီကောင်စုရုပ်ကကော်မရှင်ကိုတင်ပြပြီးပြီ။ဒီကောင်ကကော်မရှင်ကအရေးကြီးတာမိတာသူတို့လုပ်ကျွန်တော်တို့ကတရားမဲ့ဥပဒေမဲ့လုပ်နေတာတင်ပြဖို့ကျွန်တော်တို့လုပ်ဒါကြောင့်မလို့သူအားရပြီကျွန်တော်မယုံဘူးလို့ပြောလိုက်ပ
ါပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာလက်မှတ်ရေးမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းပါဝင်လက်မှတ်ရေးထိုးဖို့ဆက်လက်ကြိုးစားသွားမယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ
်တရှိအချိန်မှာစာချုပ်မှာပါဝင်လက်မှတ်ရေးထိုးရင်းမပြုတ်ရသေးတဲ့ကြာရှိနေသေးတဲ့အဖွဲ့အစည်းများပါဝင်လက်မှတ်ရေးထိုးနိုင်ရေးအတွက်လမ်းဖွင့်ထားပြီးဆက်လက်ညှိနှိုင်းဆောင်ရွက်လက်ရှိပါတယ်ဒီကိစ္စတွေဟာလက္ခဏာမရှိသလိုခက်ခဲတဲ့အနေအထားတွေနဲ့ပြိပခအချို့ဆက်လက်ရှိနေသေးတာကိုလည်းတွေ့မြင်နေရပါတယ်သို့တော်လည်းပဲတနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုတွေခြုံငိမ့်သွားပြီးအလုံးပေါင်းဝင်တဲ့နိုင်ငံရေးဆွေးနွေးပွဲများစတင်ကျင်းပဖို့ကြိုးစားဆောင်ရွက်သွားကြရမှာပဲဖြစ်ပါတယ်ဒီစာချုပ်ကိုကောင်းမွန်စွာအကောင့်ထက်ဖော်နေရမယ့်နေသူပြိပကဒဏ်ခံဒေသများမှပြည်သူများကိုလည်းငြိမ်းချမ်းရေးရဲ့လက်ငင်းအကျိုးရလဒ်တွေမြန်နိုင်သမျှမြန်မြန်ခံစားရရှိစေဖို့ဆောင်ရွက်သွားကြရမှာလည်းဖြစ်ပါတယ
်ပြီးခဲ့တဲ့တည်င်ပတ်အတွင်းဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသပန်ဆန်းမြို့တော်မှာ NCA လက်မှတ်ရေးမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းစီဝေးခဲ့ကြတာကြောင့်အလုံးပါဝင်လက်မှတ်ရေးထိုးရေးအတွက်အခက်အခဲရှိနိုင်တယ်လို့တည်င်စာဆရာဦးစီသူအောင်မြင့်ကတုံ့သက်ပါတယ်
အမှတ်ချက်ကတော့အခုလက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့အစိုးရနဲ့လက်မှတ်ထိုးပြီးတဲ့နောက်မှာသူတို့စာချုပ်ပါအချက်တွေသူတို့အကောင့်ထဲပေါ်နေကြတာရှိတယ်။အဲ့ဒါကဘယ်လောက်ထိအကောင့်ထဲပေါ်နိုင်တယ်ဆိုတဲ့ပုံမှန်မှုကြည့်တယ်။အဲ့မှာသူတို့အကောင့်ထဲပေါ်တာအောင်မြင်လို့ကောင်းလို့ဟိုပြိပခါတွေညှော့နေလာတယ်၊စိုက်ပွဲတွေပို့ပြီးတော့ညှော့နေတယ်။နောက်ဒီသက်ကတိုင်းသားတွေရဲ့စီးပွားရေးတွေအကျိုးစီးပွားတွေကိုလောက်ကင်လာနိုင်တယ်ဆိုရင်တော့ဒါဟာအခြားသောအဖွဲ့အစည်းတွေအတွက်ဟိုစံပြနမူနာဖြစ်မှာပေါ့။အဲ့ဒီချက်ပေါ်မူတည်မယ်တစ်ချက်ပေါ်နော်။နောက်ဒုတိယတစ်ချက်ကအခုဒီလက်မှတ်မထိုးတဲ့အဖွဲ့တွေအကုန်လုံးကိုဟိုဝတွေကဟိုမှာပန်ဆန်းမှာခေါ်စုပြီးတော့အစည်းအဝေးတွေပဲလုပ်နေတယ်။အဲ့တော့အဲ့ဒီဟိုတစ်ဖက်ကလည်းဒီမထိုးတဲ့လူတွေကိုအင်အားစုပြီးတော့မှဟိုဘာလို့လဲရင်ဆိုင်မှုပေါ့နော်။အဲ့လိုလှုပ်လာတဲ့အခြေအနေပေါ်မှာဒါကလည်းဟိုသူသမရပြောသလိုမျိုးဒီလူတွေကဟိုဘက်တစ်ဖက်ကိုရောက်သွားပြီးဆိုတဲ့အခါကျတော့လောကကံရတာတော့ခက်လာလိမ့်မယ်။
ဒီကနေ့နိုင်ငံတော်သမ္မတပြောဆိုခဲ့တဲ့မိန်ခွန်းထဲမှာတော့ပြည်သူလူထုအနေနဲ့မိမိတို့ရဲ့ဆန္ဒသဘောထားအတိုင်းရွေးကောက်ပွဲမှာလွတ်လပ်စွာဆန္ဒမဲပေးရွေးချယ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။